မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်နိုင်ငံသားဖြစ်ကြောင်းနဲ့နိုင်ငံတွင်မွေးဖွားသူဖြစ်ကြောင်းစတဲ့ထောက်ထားတွေနဲ့ပတ်သက်လို့ အများစုကရေရေရာရာမသိပဲဖြစ်နေတဲ့အချိန်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကရိုဟင်ဂျာဒုက္ခသည်တွေအတွက်မြန်မာအစိုးရကNPC လို့ခေါ်တဲ့ကတ်တွေထုတ်ပြီးစီစစ်ပြီးတဲ့အခါကျရင်NID ကတ်တွေထုတ်ပြီးမယ်လို့သဘောတူလိုက်ပြီးဖြစ်တဲ့အကြောင်းပြောပါတယ်။မနေ့ဗုဒ္ဓဦးနေ့ကVOA ဘင်္ဂလားဒေ့ရှ်ဌာနကဆက်သွယ်မေးမြန်းချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောသွားတာပါ။
NVC, National Verification Card, to all, to each of these Myanmar people, those who be verified by them. They verify them and they will issue a national ID card.
So that's why NVC ကပြားထုတ်ပေးမှာဖြစ်ပါတယ်။အဲ့ဒီနောက်စီစစ်မှုတွေပြုလုပ်ပြီး အမျိုးသားမှတ်ပုံနဲ့ National ID card
ထုတ်ပေးမှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရှင်းလင်းပြောပြဖို့အမေရိကန်နိုင်ငံဆိုင်ရာမြန်မာတပ်မတ်ကြီးဦးအောင်လင်းကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းကြည့်လာမှာတော့တပ်မတ်ကြီးကအခုလိုပြောပြပါတယ်ကျွန်တော်သိသလောက်တော့ပြောပြမယ်အဲ့ဒီပြောပြတဲ့အချက်လက်ကတည်းကတော့ကျွန်တော်တို့ရဲ့ကုလသမဂ္ဂကိုလာရောက်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပြည်တော်စုဝန်ကြီးဦး ရားတရားကြီးပြည်တော်စုဝင်ကြီးပြောသွားတဲ့ခါတိုင်းမှာတော့အာသူတို့ကိုအာတပည့်နိုင်ငံကိုရောက်သွားတဲ့လူတွေအနေနဲ့မြန်မာနိုင်ငံကိုပြန်လာတဲ့ခါကျရင်တက်သေးကံကပြ identification card တစ်ခုကိုသူတို့ထုတ်ပေးမယ်အဲ့ဒီ identification card ဆိုတဲ့ဟာကလည်းပါလဲဆိုတော့ national verification နိုင်ငံသားစစ်ဆေးရေးကပြထုတ်ပေးနိုင်ဖို့အတွက်ကိုစတဲ့ဖြစ်စဉ်တစ်ခုပေါ့အဲ့ဒီဟာကိုလည်းကျွန်တော်သိရပါတယ
်ပြည်တော်စုဝင်ကြီးဦးကျော်တင်ဆွေပြောတဲ့အထက်မှာပဲခင်ဗျာဒီ MVC ကပြဆိုတာပါပါတယ်ခင်ဗျာအဲ့ဒီ MVC ကပြကခုနတမကြီးပြောတဲ့တက်သေးကံကပြ ID နဲ့များတူပါသလ
ားမတူပါဘူးတက်သေးကံကပြကတော့ရောရောချင်းလူတွေကိုတက်သေးကံအနေနဲ့ကျွန်တော်တို့ထုတ်ပေးတဲ့ကပြဖြစ်ပါတယ်အဲ့ဒီကပြကတစ်စင် National Verification Card ဆိုတဲ့နိုင်ငံသားစစ်ဆေးရေးကပြကိုထုတ်ပေးမဲ့အဆင့်ကိုရောက်မှာဖြစ်ပါတယ်ကျွန်တော်သိရတော့ကတော
့ဟုတ်ကဲ့ခင်ဗျဒီ NVC ရမှာတစ်ဆင့်ကျွန်တော်တို့ verification ထပ်လုပ်ပြီးတော့နိုင်ငံသားဥပဒေနဲ့ကိုက်ညီတယ်ဆိုရင်ခုနပြောတဲ့ဒီနိုင်ငံသားစစ်စီရဲ့ကပြကိုထုတ်ပေးမှာပေါ့ခင်ဗ
ျဟုတ်ပါတယ်နောက်တစ်ခုကတော့အဲဒီတစ်ဖက်နိုင်ငံကိုရောက်ထားတဲ့လူတွေထဲမှာအရင်တော့အမျိုးသားမှတ်ဖို့နဲ့ကပြတွေရှိထားတဲ့လူတွေဆိုလို့ရှိရင်တော့သူတို့မြန်မာပြည်ကိုရောက်လာတဲ့ခါကျရင်အမျိုးသားမှတ်ဖို့နဲ့ရှိထားတဲ့လူတွေကိုတော့ NVC ကပြကိုနိုင်ငံသားစစ်ဆေးရေးကပ်ပြားကိုတခါတည်းထုတ်ပေးမယ်လို့သိရပါတယ်။အဲခင်ဗျားတို့သိရတဲ့ MPC ကတင်နဲ့မတူပါဘူ
း။ဆိုပထမဦးဆုံးကျွန်တော်တို့ထုတ်ပေးမယ်ကျွန်တော်တို့ဒီတက်တီကန်ကတ်ဆိုတာကတော့ဟိုပြန်လာတဲ့သူမြေသူကိုမဆိုထုတ်ပေးမဲ့သဘောပေါ့ခင်ဗျာ
။ကျွန်တော်သိရလောက်တာဟုတ်ပါတယ
်။ပြီးတော့မှကျွန်တော်တို့နောက်တစ်ဆင့်ကကျွန်တော်တို့ MVC တစ်ဆင့်သွားပြီးမယ
်။ဟုတ်ပါတယ်။
ပြီးတော့မှနောက်တစ်ဆင့်မှာ
MVC ကပ်ပြားဆိုတာထုတ်ပေးလိုက်ခြင်းအပြင်သူတို့ဟာဆိုလို့ရှိရင်ဒီအဲ့ဒီမှာနေထိုင်ခွင့်ရသွားမယ်။နောက်ပြီးတော့ပညာသင်ခွင့်ဆေးဝါးကုသခွင့်နဲ့တနည်းအားနဲ့တနည်းအားကိုလွတ်လပ်စွာသွားခွာခွင့်တွေပါလဲရမှာဖြစ်ပါတယ
်တခုပါတမကျကဒီအခုဒီဟာကလေအခုဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကဒါကသူပြန်ရောက်တဲ့အခါကျမှသူပြောတာပေါ့နော်ဒီ
ဟုတ်ကဲ့
ဒီနယူးယောက်မှာတော့လည်းသူမပြောခဲ့ဘူးပေါ့ဒါကရောက်မှသူပြောတာဆိုတော့ဒီဟာတခုကကျွန်တော်တို့ဟိုနည်းနည်းအသိအစမ်းလိုများဖြစ်နေသလားခင်ဗျာဒါမှမဟုတ်ရင်ဒါကတကယ်တကယ်ကြတော့ငကိုရဲကပဲဒီဟာကပြောထားပြီးသားဆိုထားပြီးသားဖြစ်သလားခင်ဗျာ
ကျွန်တော်သိဆိုင်လို့တော့မထင်ပါဘူးအဲ့ဒီကိစ္စကိုကျွန်တော်တို့ဩဂုတ်လအတွင်းကလေးကနေပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့စခန်းတွေကိုသွားခဲ့တဲ့နောက်ကရှင်းပြထားပြီလို့သိရပါတယ
်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဝင်ကြီးဦးကျော်တင်ဆွေပြောပြခဲ့တာကတော့
We are willing to repatriate them in accordance with the bilateral agreementsigned between Myanmar and Bangladesh. The agreement calls for the issuance of identity cards to returnees. Those who qualify
Myanmar နိုင်ငံနဲ့ Bangladesh နိုင်ငံအကြားလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်နယ်မှနေရစွန့်ခွာသွားသူများပြန်လည်လက်ခံရေးအစီအစဉ်နိုင်ငံသဘောတူညီချက်နဲ့အညီ၎င်းတို့ကိုပြန်လည်လွှဲပြောင်းပေးစေလိုပါတယ်။ ပြန်လည်ဝင်ရောက်လာသူတွေကိုစစ်စေကံကပ်ပြားထုတ်ပေးဖို့အတွက်သဘောတူညီချက်မှာဖော်ပြထားပါတယ
်
ကျွန်တော်တို့ရဲ့နိုင်ငံသားဥပဒေနဲ့ကိုက်ညီတဲ့သူတွေကိုနိုင်ငံသားစစ်စေရေးကပ်ပြားတွေထုတ်ပေးမှာဖြစ်ပါတယ်ကျန်တဲ့သူတွေကိုတော့ NVC ကပ်ပြားတွေထုတ်ပေးမှာဖြစ်ပါတယ်ကပ်ပြားများဟာအမေရိကန်နိုင်ငံမှာအထူးခြားရန်ဝင်ရောက်လာသူများရှောက်ထားတဲ့ Green Card နဲ့ဆင်တူပါတယ်
ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကကုလသမဂ္ဂထွေထွေညီလာခံမှာပြောကြားခဲ့တာဖြစ်ပါတယ်ရှင်